စင်ကာပူနိုင်ငံရဲ့အဓိကဘဏ်ကြီးတစ်ခုဖြစ်တဲ့ United Overseas Bank UOB ကမြန်မာနိုင်ငံရဲ့နဲ့ဘဏ်ချင်းချိတ်ဆက်လုပ်ဆောင်နေတဲ့လုပ်ငန်းအားလုံးကိုရပ်ဆိုင်းတော့မှာဖြစ်တဲ့အကြောင်းကြေညာထားပြီးဒီလိုရပ်ဆိုင်းလိုက်တဲ့အတွက်ကမ္ဘာငွေကြေးစနစ်ထဲမြန်မာစစ်ကောင်းဆောင်တွေပါဝင်အသုံးပြုခွင့်အသီးသီးသာသာထိခိုက်စေလိမ့်မယ်လို့ Nikkei Asia သတင်းမှာဒီကနေ့ရေးသားထားပါတယ်မြန်မာနိုင်ငံဘက်ကဘဏ်တွေကတဆင့်ငွေသွင်းတာငွေထုတ်တာအားလုံးကိုကန့်သတ်မှာဖြစ်ပြီး UOB အတွင်းငွေကြေးလွှဲပြောင်းတာတွေကိုသာခွင့်ပြုမှာဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းဘက်ကမြန်မာနိုင်ငံကဘဏ်တွေစီကိုလျှို့ဝှက်အကြောင်းကြားခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံသားတချို့တွေနဲ့မြန်မာဘဏ်တွေကို Visa နဲ့ MasterCard အကျိုးဝယ်ကတ်သုံးဝယ်ယူမှုတွေကိုထိန်းချုပ်ခံတော့တာမှာဖြစ်ပြီးမြန်မာနိုင်ငံကဘဏ်တွေဟောင်ကောင်မှာနိုင်ငံခြားငွေလက်ခံနိုင်အောင်လက်ခွဲဖွင့်ထားတဲ့ No Stores Bank အကောင့်ကိုလည်းပိတ်တော့မယ်လို့ပြောဆိုထားပါတယ်စင်ကာပူ UOB Bank ဟာမြန်မာစစ်ကောင်စီအကြီးအကဲတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့ချမ်းသာကျော်ဝသူတွေပြည်ပမှာအသုံးပြုတဲ့အဓိကဘဏ်တစ်ခုဖြစ်တဲ့အကြောင်းလဲ Nikkei Asia သတင်းမှာရေးသားထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲအမေရိကန်အစိုးရကအရေးယူတန်ခတ်ထားတဲ့မြန်မာနိုင်ငံခြားကုန်သွယ်မှုဘဏ် MFTB မြန်မာယင်းနှိမ့်မြုပ်နှံမှုနဲ့ကုသရောင်းဝယ်ရေးဘဏ် MICB ဘဏ်တွေနဲ့ချိတ်ဆက်လုပ်ကင်နေတဲ့လုပ်ငန်းတွေကိုအရေးယူမယ်လို့အမေရိကန်အစိုးရကသတိပေးခဲ့ပါတယ်ဒီဘဏ်နှစ်ခုနဲ့ချိတ်ဆက်လုပ်နေတဲ့လုပ်ငန်းတွေအနေနဲ့ငွေအသွင်းအထုတ်တွေကိုဩဂုတ်လ9ရက်နေ့မှာရပ်ဆိုင်းဖို့အမေရိကန်ဘဏ္ဍာရေးဌာနကအချိန်သတ်မှတ်ခဲ့ပြီးစောင့်ကြည့်သွားမယ်အကြောင်းသတိပေးခဲ့ပါတယ်ခင်ဗျာ